ထိုင်းမြန်မာနယ်စပ်ချင်းရံပြည်နယ်ထဲမှာမြန်မာနိုင်ငံဝါဒေသကလာတဲ့ ICE မူရစေဝါကီလို250ကျော်နဲ့အတူမြန်မာနိုင်ငံသားတဦးကိုဇူလိုင်လ9ရက်နေ့ကဖမ်းမိခဲ့ကြောင်းထိုင်းနယ်ခြားဆောင်တပ်ကပြောပါတယ်ဒီသတင်းကိုကျမမအေးမာကပြောပြပေးမှာပါထိုင်းမြန်မာနယ်စပ်ချင်းရံပြည်နယ်မေဖားရံဒေသမှာဇူလိုင်လ9ရက်နေ့ညပိုင်းကမူရစေဝါတွေတည်ဆောင်လာတယ်ဆိုတဲ့သတင်းကိုကြိုတင်ရထားလာကြောင်းထိုင်းနယ်ခြားဆောင်တပ်တွေနဲ့ရဲတပ်ဖွဲ့တွေပူးပေါင်းပြီးပိတ်ဆို့ရှာဖွေခဲ့ရမှာအသက်24နှစ်အရွယ်မြန်မာလူငယ်တဦးနဲ့အတူစာလာအိတ်ကျောပေါ်အိတ်ဆက်နှလုံးအတွင်းမှာထည့်ထားတဲ့ ICE မူရစေဝါ256ကီလိုကိုဖမ်းမိခဲ့ပါတယ်ကာလာတံပိုးဘန်းွေတန်ပေါင်း150ကျော်တံပိုးရှိတဲ့မူရစေးတွေကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးအခင်းဖြစ်ပေါ်တဲ့နေရာကိုလာရောက်ကြည့်ရှုစစ်ဆေးခဲ့တဲ့ဗိုလ်ချုပ်နာဗင်ထဝန်ကသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ gum ของอาคาที่บ้านพักข่าวและเชื่อมโยงกับกลุ่มของว่าในพื้นที่ครับในภาพเนี่ยข่าวเราเนี่ยจะมีทั้งไอแล้วก็ยาบ้า
သူပြောသွားတာကတော့မူရမှာကိုတမားတွေဟာမူရစေးဝါအမြောက်များတဲဆောင်လာနေတယ်ဆိုတဲ့သတင်းကိုရထားတာကြောင့်နေကြောင်တက်တီဟာတရင်ရထားတဲ့နေရာတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့တာပါအခုဖမ်းပြီးတဲ့မူရစေးဝါးတွေဟာဝါလက်နဲ့ကင်ထိန်ချုပ်ရနယ်မြေအတွင်းကအခတိုင်းရင်းသားတွေကတဲဆောင်လာတာဆိုပြီးထုတ်ပေါ်ပြောဆိုသွားပါတယ်ဒီသတင်းနဲ့ပတ်သက်လို့ UWSA ဝါလက်နဲ့ကင်အဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဖမ်းမိခဲ့တဲ့မြန်မာလူငယ်တဦးကိုစစ်ဆေးမေးမြန်းချက်အရဒီမူရစေးဝါးတွေကိုလူဆယ်ဦးထက်မနည်းကတဲဆောင်လာတာဖြစ်ကြောင်းဝန်ခံထွက်ဆိုခဲ့တယ်ဆိုပြီးထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဖမ်းမိတဲ့မြန်မာလူငယ်တဦးကတော့မူရစေးဝါးတွေကိုစောင့်ကြည့်ဖို့ကြံနေခဲ့တာလို့လည်းဆိုပါတယ်သူ့ကိုအခကျင်းွေပေးပြီးစေခိုင်းခဲ့တာလို့လည်းဆိုပါတယ်ဖမ်းမိတဲ့မြန်မာနိုင်ငံသားလူငယ်ကိုဆက်လက်စစ်ဆေးဖို့အတွက်ချင်းရိုင်စစ်ဌာနချုပ်ကိုခေါ်ဆောင်သွားပြီလို့လည်းချင်းရိုင်ပြည်နယ်ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်အခုရပိုင်းအတွင်းမှာပဲထိုင်းမွေးရနေနေရဲ့အဖွဲ့ဟာရွှေတရီကန်ဒေသအတွက်မွေးရစေဝါကနေရတဲ့ငွေမဲတွေကိုငွေပြူဖြစ်အောင်ခဝါချသူတွေရဲ့စီးပွားရေးရင်းနှီးမြှုပ်နှံထားတဲ့နေရာတွေကိုလည်းဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။ဘန်ကောက်ချွန်ဘူရီနာရာတီဝါစမုတ်ပရာဂန်ပြည်နယ်တွေအတွင်းကမွေးရမှာကိုလုပ်ငန်းနဲ့ပတ်သက်သူတွေရဲ့ပိုင်ဆိုင်မှုပေါင်းဘန်ငွေတန်ပေါင်း1000ကျော်ကိုလည်းနိုင်ငံပိုင်ဖြစ်သိမ်းယူခဲ့ပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်စာမိုက်မှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိတ်ထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသရင်းမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်